အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုစာနာမှုအပြည့်နဲ့ပါကစ္စတန်နိုင်ငံကကူညီမယ်လို့ပြောလိုက်ပြီးအမေရိကန်ဦးဆောင်တဲ့စစ်ရေးအရာချုပ်ပတ်မှုကအာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေကိုဆိုးရွားစေတယ်လို့ပါကစ္စတန်နိုင်ငံဂျာယေးဝန်ကြီးခဝါဂျာအစစ်ကပြစ်တင်ထပ်မံပြစ်တင်လိုက်ပါတယ်။သတင်းတောက် AS Gold ရဲ့သတင်းလွှာကိုဦးဆောင်မဝေကတင်ပြပေးပါမယ်ရှင
်။ဂျူဒင်ကတ်တက်ချက်ဒီမှာပဲတာလီဘန်အဖွဲ့နဲ့ဆွေးနွေးဖို့အတွက်အာဖဂန်နစ္စတန်သမ္မတအာရှဖ်ဂါနီရဲ့ကမ်းလှမ်းမှုပေါ်ပါကစ္စတန်နိုင်ငံကကြာသပတေးနေ့မှာချီးကျူးပြောဆိုလိုက်ပြီးစစ်မဲ့ဖြစ်ပွားနေတဲ့အဖွဲ့နှစ်ဖွဲ့ကြားညီညာရေးအတွက်ဆစ်ဆက်ပြုလုပ်မယ်ကြိုးပမ်းမှုတွေမှာလိုအပ်တာမှန်သမျှကိုစေရနာအပြည့်နဲ့အကူအညီပေးပါမယ်လို့ကမ်းလှမ်းလိုက်ပါတယ်။ဒီမတိုင်ခင်တည်းကသမ္မတဂါနီကကမကထပြုလုပ်ပြီးတော့ကျင်းပပေးတဲ့ကဘူးလုပ်ငန်းစဉ်လို့အမည်ပေးထားတဲ့နိုင်ငံတကာညီလာခံမှာသူကတာလီဘန်တွေကိုကဘူးမှာရုံးငန်းတစ်ခုလာရောက်ဖွင့်လှစ်ဖို့ကမ်းလှမ်းခဲ့တယ်လို့ကာလာကြာရှည်ဖြစ်ပွားနေတဲ့အာဖဂန်စစ်ပွဲအဆုံးသတ်နိုင်မှုအတွက်ဂျိုတင်ကန့်တက်ချက်တွေမထားဘဲတွဲဆုံဆွေးနွေးမှုပြုလုပ်ဖို့ဖိတ်ခေါ်လိုက်ပါတယ်။ပါကစ္စတန်ဟာအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါတွေကိုအပြေရှာဖို့အတွက်စစ်ဆက်ညှိနှိုင်းပေးနိုင်ရေးအမြဲအလေးထားစဉ်းစားနေပါတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးခဝါဂျာအာစစ်ကအစ္စလာမဘတ်မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်။တာလီဘန်ကစားမှုဇာကရတ်ကီဂျိုဘာတာဂျိုပရက်ဇီဒင့်အရှရဖ်နီကီယေဝခူရှိုင်းဒါ
သမရအာရှဖ်ဂါနီကတာလီဘန်နဲ့ညီညာရေးဆွေးနွေးစကားပြောဆိုဖို့ကမ်းလှမ်းတာဟာတိုးတက်မှုတစ်ခုဖြစ်ပါတယ်။တာလီဘန်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကနိုင်ငံရေးအဆောက်အုံတစ်ခုနိုင်ငံရေးအင်အားစုတစ်ခုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အာဖဂန်နစ္စတန်ဟာသူတို့ရဲ့တန်းပီဖြစ်ပါတယ်။ဒါကြောင့်အခုဖြစ်ရဟာကောင်းမွန်တဲ့အရေးတစ်ခုဖြစ်တယ်လို့ခွန်အားရှိတဲ့လက္ခဏာတစ်ခုအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ထွန်းလာတာဖြစ်ပါတယ်လို့နိုင်ငံသားရေးဝန်ကြီးအာစစ်ကဥရဒူဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ဆက်လက်ပြီးသူကအာဖဂန်အနေနဲ့လိုအပ်မယ်ဆိုရင်ဘလို့အထောက်ပံ့ဘလို့အကူအညီပဲလိုအပ်တည်ဖြစ်ပါစေပါကစ္စတန်ကစီရီနာအပြည့်အဝနဲ့အကူအညီပေးပါမယ်လို့ကတိပြုပြောကြားလိုက်ပါတယ်။နောက်ပြီးသူတို့အနေနဲ့တခြားနိလန်းဖြစ်တဲ့၃ဘွင့်ဆိုင်၄ဘွင့်ဆိုင်ဒါမှမဟုတ်အင်းနီချင်းနိုင်ငံတွေဒါမှမဟုတ်ဒေတာရင်းနိုင်ငံတွေရဲ့အကူအညီလိုအပ်ခဲ့ရင်အားလုံးအဆင်သင့်ရှိနေပါလိမ့်မယ်လို့အာစစ်ကပြောပါတယ်။သမရဂါနီရဲ့ကမ်းလှမ်းချက်ပေါ်တာလီဘန်ဘက်ကတော့တရားဝင်တုံ့ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့အာဖဂန်အစိုးရဘက်ကအရင်တုန်းကတွစ်ဆုံဆွေးနွေးဖို့ကမ်းလှမ်းမှုတွေကိုတာလီဘန်ဘက်ကညှင်းပယ်ခဲ့ပြီးအမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။စစ်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့ဝါရှင်တန်နဲ့ပဲတိုက်ရိုက်စကားပြောချင်ပါတယ်။သူ့တပည့်အာဖဂန်ခေါင်းဆောင်တွေနဲ့တော့မဆွေးနွေးလိုဘူးလို့ပြောခဲ့တာပါ။တာလီဘန်တပုံတွေနဲ့ဟာကွန်နီကွန်ရဲ့အဖွဲ့ဝင်တွေဟာပါကစ္စတန်ပိုင်နက်ကိုအသုံးပြုပြီးတော့လက်နက်ကင်လှုပ်ရှားမှုတွေဆင်ဆက်မပြတ်ပြုလုပ်နေတာပါပါကစ္စတန်ကတော့ဒါကိုညှင်းပါတယ်အာဖဂန်နစ္စတန်နဲ့အမေရိကန်တာဝန်ရှိသူတွေကတာလီဘန်တွေဆွေးနွေးပွဲစကားပွဲကိုရောက်လာအောင်သူတို့လုံခြုံစိတ်ချစွာခိုလုံနေတဲ့နေရာတွေကနေရှင်းထုတ်ပေးဖို့အတွက်ပါကစ္စတန်အစိုးရကိုဖိအားပေးနေကြပါတယ
်အဲ اس میں اگر کوئی اور پلیٹ فارم اور یوز کرنا چاہیں گے کوئی سیف فریکی یا چار فریکی پلیٹ فارم
အမေရိကန်ခေါင်းဆောင်နဲ့နိုင်ငံတက်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံအတွင်းမှာရှိနေတဲ့အတွက်ဘာမှဖြစ်မလာပါဘူးဒေတာတွေမှာငင်းညမ်းမှုလည်းရှိမလာတဲ့အပြင်လွန်ခဲ့တဲ့နှစ်20ကတည်းကတောင်စိုးရိမ်စရာကောင်းတဲ့အခြေအနေမျိုးဖြစ်နေတယ်လို့ဝင်းကြီးအာစစ်ကဥဒဒူဘာသာနဲ့ပြောသွားတာပါသူကပါကစ္စတန်နိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကပဋိပက္ခကိုတရုတ်အီရန်ရုရှားတူရကီစတဲ့နိုင်ငံတွေနဲ့အတူဒေတာတွေမှာအပြေရှားဖို့ကြိုးပမ်းနေပါတယ်တမရဂါနီရဲ့တာလီဘန်တွေအပေါ်ကမ်းလှမ်းချက်ဟာလည်းဒီကြိုးပမ်းချက်ထက်ကတခုအပါအဝင်ဖြစ်ပါတယ်အင်းနီချင်းနိုင်ငံတွေနဲ့ဒေတာတွင်နိုင်ငံတွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းမှာဖြစ်နေသမျှကိစ္စရပ်တွေနဲ့ဓာတ်ရိုက်တက်ဆိုင်နေပါတယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်အေးချမ်းမှုအရေးနဲ့အကြမ်းဖက်ဝါရဇွဲတိုက်ခိုက်ချေမှုန်းရေးကိစ္စတွေပေါ်သဘောထားကွဲလွဲမှုတွေကအမေရိကန်နဲ့ပါကစ္စတန်တို့ရဲ့ဆက်ဆံရေးကိုထိခိုက်စေပါတယ်။ဒါပေမဲ့ပါကစ္စတန်ဟာဒေတာတွင်မိတ်ဆွေနိုင်ငံတွေနဲ့နီးနီးကပ်ကပ်ဆက်ဆံဖို့အတွက်သူ့ရဲ့နိုင်ငံသားရေးမူဝါဒကိုပြင်ဆင်ပြောင်းလဲဖို့လှုံ့ဆော်နေတယ်လို့ဝန်ကြီးကပြောပါတယ်။ကျွန်တော်တို့အနေနဲ့ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအစရေမခံနိုင်တယ်လို့အမေရိကန်ရဲ့တဆင့်ကန်လက်ပါစီတဲ့အဖြစ်မခံနိုင်ပါဘူး။တစ်ချိန်တုန်းကလို့အမေရိကန်ရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးလို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးအာစစ်ကပြောဆိုလိုက်ပါတယ်ခင်ဗျာ။